အိန္ဒိယနိုင်ငံမှာပြဋ္ဌာန်းလိုက်တဲ့ဘာသာရေးအခြေခံနိုင်ငံသားဖြစ်ခွင့်ဥပဒေပြင်ဆင်ချက်ကတော့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်အာရှနိုင်ငံတွေကမွတ်စလင်လူနည်းစုတွေပေါ်မှာခွဲခြားကန့်သတ်ဖို့ရည်ရွယ်တာဆိုပြီးတော့လူ့ခွင့်ရေးအဖွဲ့တွေကကန့်ကွက်လိုက်ပါတယ်။ဒီနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့ပတ်သက်လို့ဆိုရင်းတဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကမနေ့ကပြောဆိုထားပါတယ်။တနင်္လာနေ့ကအိန္ဒိယအစိုးရအတည်ပြုလိုက်တဲ့2019ခုနှစ်နိုင်ငံသားဥပဒေပြင်ဆင်ချက်ဟာအခြေခံအဖြစ်ခွဲခြားဆက်ဆံတဲ့သဘောတဘာဝရှိကြောင်းကိုကုလသမဂ္ဂကိုယ်တိုင်ကလည်းပြောဆိုထားပါတယ်။ဥပဒေအရမွတ်စလင်အများစုဖြစ်တဲ့ဒီတောင်အာရှနိုင်ငံတွေဖြစ်တဲ့အာဖဂန်နစ္စတန်၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်တွေထဲမှာတော့မွတ်စလင်မဟုတ်တဲ့သူတွေကိုပဲနိုင်ငံသားအဖြစ်လွယ်လွယ်ကူကူခွင့်ပြုမှာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကရှီယာမွတ်စလင်တွေကိုနိုင်ငံသားဖြစ်ခွင့်ကနေခြံထားနိုင်တယ်လို့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုလည်းအလားတူနိုင်ငံသားဖြစ်ခွင့်ညှင်းပယ်နိုင်တယ်လို့လူ့ခွင့်အဖွဲ့တွေကဝေဖန်နေကြပါတယ်။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲမကျင်းပခင်သတင်းပတ်အနေနဲ့အလိုမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီပါတီ BJP ပါတီကအစိုးရကမွတ်စလင်လူနည်းစုဒုက္ခသည်တွေကိုခွဲခြားတဲ့ဒီဥပဒေကိုမဖြစ်ဖြစ်အောင်လို့အတည်ပြုဖို့တိုက်တွန်းနေပါတယ်ရှင်။